ရက်တက်တပတ်နှစ်ပတ်ကြာကြာတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်မှာစစ်ကောင်စီကရှမ်းမြောက်ဒေသကမြို့နယ်ရှစ်မြို့နယ်ကိုတင်းငွေတွေကဆဲအုပ်ချုပ်ရေးကျင်းညာလိုက်ပါတယ်။ဒီလိုကျင်းညာလိုက်တဲ့မြို့နယ်တွေရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းသာရေးကိုပုံမထိရောက်အောင်ဆောင်ရွက်နိုင်ဖို့အရှေ့မြောက်တိုင်းစစ်ဌာနချုပ်တိုင်းမှုကိုအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာစစ်အုပ်ချုပ်ရေးမာရှယ်လောအာဏာကျင့်သုံးဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရအနှင်းလိုက်ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီကအခုလိုစစ်အုပ်ချုပ်ရေးကျင်းညာလိုက်တဲ့ပုံမှာတော့ထူးခြားတဲ့ပြောင်းလဲမှုမရှိနိုင်ကြောင်းတအောင်းပလောင် PSLF TNLA တပ်ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုတုံ့ပြန်ပြောဆိုပါတယ်။
အမနေ့ကဆိုပြန်ချက်စုပ်ချုပ်ရေးနေတော့အမတော့အပြောင်းလဲထူးခြားသွားတာတော့မရှိဘူးပေါ့နော်။အာဒီစစ်ကောင်စီကသူအနာသိင်္ဂရကဒီစုပ်ချုပ်ရေးကိုကျင့်သုံးလာတာကြာပြီပေါ့လေနော်။သူဒီလိုမျိုးထုတ်ပြန်ခြင်းမထုတ်ပြန်ခြင်းကဒီမှာတော့ထူးခြားတာလည်းမရှိဘူးဆရာဟုတ်ကဲ့
။စုပ်ချုပ်ရေးအမိန့်ထုတ်တာအတွက် MNDA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံလီကြာဝင်းကလည်းအခုလိုပြောဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ပိုင်ပိုင်နိုင်နိုင်သိမ့်ပိုက်ထားနိုင်တဲ့မြို့တို့ကတော့ကျွန်တော်တို့အုပ်ချုပ်ရေးရန်တရားတွေလည်ပဲနိုင်အောင်ကျွန်တော်တို့ကြိုးစားနေတယ်ပြီးတော့ဒီရှစ်မြို့ကိုမာရှယ်လောချတာကတော့ကျွန်တော်လည်းအလေးမထားဘူးပြီးတော့ပြောစရာလည်းမရှိပါဘူးဗျာနော
်စေအုပ်ချုပ်ရေးကြီးညာလိုက်တဲ့မြို့နယ်တွေမှာကုတ်ခိုင်ကွန်းလုံနမ်ခန်းမူဆယ်လာရှိုးသိန်းနီနဲ့ကိုကက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကကုန်းကျန်းနဲ့လောက်ကင်စတဲ့မြို့နယ်တွေပါဝင်တာဖြစ်ပါတယ်လောလောဆယ်မှာတော့နမ်ခန်းမြို့သိန်းနီမြို့နဲ့ကွန်းလုံမြို့တွေကိုညီနောင်မဟာမိတ်တပ်တွေကထိန်းချုပ်ထားပါတယ်။အရင်ကစေအုပ်ချုပ်ရေးကျင်ညာထားတဲ့မြို့နယ်44မြို့နယ်ရှိတာဖြစ်ပါတယ်။ဒီမြို့နယ်တွေဟာရန်ကုန်တိုင်း၊ပဲခူးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊တနင်္သာရီတိုင်းနဲ့ကရင်၊ကယား၊ချင်းနဲ့မွန်စတဲ့ပြည်နယ်တွေမှာရှိနေတာပါ။ဒီကနေ့မနက်ပိုင်းမှာတော့ TNLA နေရာယူထားတဲ့နမ်ခမ်းမြို့ရဲစခန်းကိုစစ်ကောင်စီရဲ့စခန်းတပ်စခန်းကနေလက်နက်ကြီးနဲ့ပစ်ခတ်တာရှိကြောင်း TNLA ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
ဒီကနေ့တိုက်ပွဲဖြစ်တာတော့သတင်းတော့မတက်လာသေးဘူးเนาะဆရာတိုက်ပွဲတော့ငြိမ်နေတယ်အထူးခြားတာကဒီနေ့မနေ့ဆိုဒီအတ္တိကနန်းခမ်းပေါ့เนาะကန်တိကုန်းမှာနေတဲ့စစ်ကောင်စီတကဒီပြန်လေးဆက်ဆွဲထားတဲ့သူရဲ့မြို့မရဲစခန်းကိုပစ်တာတဲ့ပြီးရင်ဥပက်အနောက်ခြမ်းမှာရှိတဲ့ကြေးရွာတွေပေါ့เนาะသူတို့အဘက်ကိုသူတို့ကလက်နက်ကြီးတွေပစ်တာတဲ့ရှိတယ်အများကြီးပစ်လို့ဒေသခံတွေထိတာတို့အလိုမျိုးနေအိမ်တွေထိတာတို့တော့ရှိတယ
်လက်တလုံးမှာတော့နေအိမ်သုံးလုံးပျက်စီးကြောင်းသတင်းရပေမဲ့လူအထီးကိုက်တည်င်းတော့မရသေးကြောင်းပြောပါတယ်စစ်ကောင်စီနဲ့ TNLA တက်ကြမှာတော့တီဘောနဲ့နောင်ချိုမြို့နယ်တွင်းမှာအရင်ရက်တွေကတိုက်ပွဲတွေပြင်းထန်ခဲ့တာပါစစ်ကောင်စီနဲ့ MNDAA ကြားမှာတော့ဒီနေ့ထူးထူးခြားခြားတိုက်ပွဲမရှိကြောင်း MNDAA ပြန်ကြားရေးတာဝန်ခံလီကြဝင်းကပြောပါတယ
်ဟုတ်ကဲ့ဒီထူးတော့မရှိသေးပါဘူးပြန်မဒီတိုက်ပွဲတည်င်းဟာလေ
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့၁၂ရက်နေ့အထိလောက်ကိုင်းနီးပါစင်ကျော်မှာတိုက်ပွဲဖြစ်ပွားနေကြောင်းပြောဆိုထားပါတယ
်ဒီနေ့ဒီတိုက်ပွဲဖြစ်ပွားမှုအစီအနေကတော့ဒီနေ့ဆနေရနေ့ညပိုင်းထိပေါ့ဒီရှမ်းပြည်နယ်အရှေ့မြောက်ဘက်မှာကျွန်တော်တို့ကိုကန့်ဒေသပေါ့ပါစင်ကျဲနားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာရှိတယ်တမတော်အနေနဲ့ထိန်းသိမ်းဆောင်ရွက်လည်းရှိတယ
်ဗိုလ်ချုပ်စော်မင်းထွန်းကတော့နေကြားမှတ်တိုင်125အနီးမှာရှိတဲ့စစ်ဆောင်စခန်းကို MNDA ကဝင်ရောက်ပစ်ခတ်ခဲ့ကြောင်းကွန်းလုံးမှာတော့တပ်မတော်ကစစ်ဗျူဟာအရဟပေးထားတဲ့နေရာကို MNDA ကဝင်ရောက်ဓာတ်ပုံရိုက်တာရှိကြောင်းနဲ့သိန်းဒီမှာတော့တပ်မတော်ကနေပြည်တော်စုမွေးကိုဆက်လက်ဆောင်ရွက်နေကြောင်းလည်းထည့်သွင်းပြောဆိုထားပါတယ် MNDA ကတော့ကွန်းလုံးမြို့နဲ့ကွန်းလုံးခြေဆိုင်စစ်ဗျူဟာကိုအလုံးစုံသိမ်းပိုက်ထားပြီးခြေကြောင်းသတင်းထုတ်ပြန်ထားတာပါရှမ်းမြောက်ဒေသမှာစစ်ပွဲတွေပြင်းထန်နေချိန်မှာပဲပြီးခဲ့တဲ့တနင်္ဂနွေနေ့ညကရှမ်းပြည်နယ်ရှိပိုင်းမိုင်းဆက်မြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းမှာလက်နက်တိုက်ပောက်ကွဲမှုဖြစ်ခဲ့ကြောင်းဒေသခံတို့ကဆိုပါတယ်
။ခုနနိုင်ကြီးကျွန်တော်ဝက်နေတယ်။ခြေတာကတန်ရက်ကအေးဝါဒီလက်နက်တွေလုံးထားထားနေတော့ဒီနိုင်ကတနိုင်တော့တော့ပောက်လာကြတယ်။ဒီပောက်ကွဲကြီးဒီမီးမီးပေါ့အတနေရမယ်ကွာ။အဲ့ဒီတက်ကြကြတော့ဒီအိုဒီမြေမြန်မာဆိုပေမဲ့ဟိုအဲ့လာဟိုကြွားရင်းရှိရကြ။ဒီရတဲ့ကဒီကြတော့လက်လာပဲလက်မျိုးဖြပြရအဲ့လာပဲဒီမှာ
။ဒီပောက်ကွဲမှုမှာအရသာထိခိုက်တာမရှိကြောင်းနဲ့တက်တွင်းထိခိုက်မှုကိုတော့မသိရကြောင်းဆိုပါတယ်။လောလောဆယ်မှာတော့ဒီလက်နက်တိုက်ပောက်ကွဲမှုဟာဘာကြောင့်လဲဆိုတဲ့အကြောင်းရင်းမသိရသေးပါဘူး။ဒီလ9ရက်နေ့ကလည်းချင်းပြည်နယ်ပန်ဝါခြေဆိုင်ပြည်သူစစ်တပ်စခန်းမှာလက်နက်ကိုတော်တစ်ခုမီးလောင်ပောက်ကွဲမှုဖြစ်ခဲ့ပါသေးတယ်။ အဲ့ဒီပေါက်ကွဲမှုကတော့လျှက်စစ်ဝါယာရှော့ကြောင့်ဖြစ်ကြောင်းသတင်းထွက်ပေါ်နေပါတယ်ခင်ဗျာ။